ပါလက်စတိုင်းတွေရဲ့ဒုံးကျည်တွေမော်တာတွေနဲ့ပစ်ခတ်တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ဂါဇာကမ်းမြောင်ကပစ်မှတ်တွေကိုအစ္စရေးလီဒါရဲ့ F-16 လေယာဉ်တွေကမနေ့ကဗုံးကျဲတိုက်ခိုက်ခဲ့တာကြောင့်အခုထိသေဆုံးသူအနည်းဆုံး225ယောက်ရှိသွားပြီလို့ပါလက်စတိုင်းဒေသခံစစ်ကူတာရဲ့အဖွဲ့တွေကဆိုပါတယ်။အစ္စရေးလီဒါရဲ့ဒုံးကျည်တွေကဟာမတ်စစ်သွေးကြွတွေရဲ့လူငုံအေးအဆောက်အဦတွေနဲ့ချစ်ကုပ်စခန်းတွေကိုထိမှန်ပြီးလူပေါင်း900လောက်ဟာလဲဒဏ်ရာတွေရရှိသွားခဲ့တယ်လို့ဂါဇာကမ်းမြောင်ကပါလက်စတိုင်းရရှိတွေကပြောပါတယ်။ဟာမတ်စစ်သွေးကြွတွေရဲ့လူငုံအေးအဆောက်အဦရှေ့မှာရှိနေတဲ့ယူနီဖောင်းဝတ်လူငုံအေးအဆောက်အဦအလောင်းတွေကိုရုပ်မြင်သံကြားသတင်းတွေမှာပြသထားပါတယ်။လွန်ခဲ့တဲ့သတင်းပတ်တစ်ပတ်ကြာကအပြစ်ခတ်ရစဲရေးသဘောတူညီချက်ကုန်လွန်သွားပြီးတဲ့နောက်အခုတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အစ္စရေးနိုင်ငံသားရဲ့ဝန်ကြီးမစ်စီပီလီဗနီကအခုလိုအတန်လွှင့်ပြောကြပါတယ်
။ There is no other alternative and we are doing what we need to do in order to defend our citizens. Israel was attacked.
ကျမတို့မှာတခြားအပြောင်းအလဲအနေနဲ့လှုပ်ဆောင်စရာမရှိပါဘူး။ကျမတို့နိုင်ငံသားတွေကိုကာကွယ်ဆောင်ရှောက်ဖို့ကျမတို့လှုပ်ဖို့လိုအပ်တဲ့ကိစ္စကိုလှုပ်ဆောင်နေတာပါ။အစ္စရေးနိုင်ငံဟာဂါဇာကမ်းမြောင်ကနေတိုက်ခိုက်ခြင်းကိုခံနေရတာပါ။အခုတော့ဒါဟာတော်လောက်ပါပြီလို့ Miss Liberty ကပြောသွားတာပါ။9မိနစ်အတွင်းမှာပြစ်မှတ်ပေါင်း40ကျော်ကိုအစ္စရေးလေတပ်ကပစ်ခတ်တိုက်ခိုက်ဖျက်ဆီးခဲ့တာကြောင့်ဟာမတ်စစ်သွေးကြွတွေအငိုက်မိသွားကြပါတယ်။ဟာမတ်တွေရဲ့စစ်အရာရှိတဲ့ကျောင်းဆင်းပွဲအခမ်းအနားကိုဒုံးကျည်များစွာထိမှန်ခဲ့တဲ့အတွက်အဲ့ဒီနေရာမှာအသေးအပြောက်အများဆုံးဖြစ်ခဲ့ရပါတယ်။